စကိုင်းတိုင်းဒေသကြီးကလေးမြို့နယ်တောင်ပိုင်းအရှိစီးရွာဘက်မှာစစ်ကောင်စီတပ်နဲ့ကလေးပြည်သူ့ကာကွယ်ရေးဖွဲ့ PDF တွေကြားဇူလိုင်လ15ရက်နေ့ကစပြီး3ရက်ဆက်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ရွာလေးရွာကရွာသားထောင်ကြီးစစ်ဘေးတိမ်းရှောင်နေရပါတယ်။လက်ရှိစစ်ကောင်စီတပ်နဲ့ PDF ဖွဲ့တွေကြားစစ်ရေးဆိုင်နေစေအခြေအနေမှာရှိနေပါတယ်။ဒီအခြေအနေကြောင့်ကျွန်တော်နိုင်ကွန်းအိမ်ကနေပြောပြပေးမှာပါ။ကလေးမျိုးနယ်အရှိစီးရွာဘက်မှာစခန်းချထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုကလေးမျိုးနယ်ပြည်သူ့ကာကွယ်ရေး PDF ဖွဲ့တွေကနေစူရန်လ15ရက်နေ့ကစပြီးမနေ့ကတောက်ကြာနေ့ထိဝိုင်းပတ်ပိတ်ဆို့တိုက်ခိုက်ခဲ့ပါတယ်။ဒီကနေ့မနေ့ပိုင်းမှာတော့တိုက်ပွဲဖြစ်တာမရှိသေးပေမဲ့ PDF ဖွဲ့တွေရှိတဲ့နေရာတွေကိုလက်နက်ကြီးနဲ့ပစ်ကတ်မှုတွေရှိနေတယ်လို့ PDF ဖွဲ့ဝင်တူကပြောပါတယ်
။တိုက်ပွဲချင်းကတော့မနေ့တော့တော့မရှိသေးဘူး။သူတို့ကလက်နက်ကြီးနဲ့ထုတ်တယ်။ကျွန်တော်တို့ဘက်ကတော့ပြန်လို့ဖြစ်သေးတယ်။တိုက်ပွဲဝိုင်းထားတော့ကတော့
ဒီလိုဖြစ်တဲ့တိုက်ပွဲတွေကြောင့်တိုက်ပွဲဖြစ်ပွားနေတဲ့အရှိစီးကြီးရွာပြင်အနီးနားရွာတွေဖြစ်တဲ့ဒင်သာကြောက်ဖူးဒုံွယ်ကရွာသားများပြားစစ်ဘေးတိမ်းရှောင်နေရတယ်လို့ရွာခံတွေကပြောပါတယ
်။ရွာသားတွေကတော်တော်များများတိမ်းရှောင်နေရတာဒီရွာလုံးလိုပဲ။ရွာထဲမှာလူတော်မရှိအောင်ရွာသူတို့ကနေရာယူထားလိုက်တော့စစ်ကြီးတို့ဒုံွယ်တို့ကြောက်ဖူးတို့ဒီကတော့အကုန်လုံးရှောင်ထားတာနော်။ရွာလေးရွာလောက်ရှောင်ထားတာ။ဟိုကတောင်ကြီးရွာတော့ရှိပါလား။လူရွာကိုရှောင်ထားတာပေါ့တခြားရွာတွေပေါ့နော်။
ရှောင်းတခင်တိုက်ပွဲဖြစ်ပွားပြီးရွာကနေတိမ်းရှောင်ရတဲ့အတွက်စန္ဒရိခါတွေမသိဆောင်နိုင်ခဲ့လို့တိမ်းရှောင်တဲ့နေရာတွင်းမှာစားတောက်နေထိုင်ရေးမှလည်းအခက်တွေ့နေတာပါ
။တချို့ကတော့သူတွေဆိုရင်ဆရာရခိုင်နှုံးမှာ20ရခိုင်နှုံးလောက်ပဲသူကစန္ဒရိခါတွေယူပြီးတော့မှပြေးနေတာပေါ့နော်။70ရခိုင်နှုံးလောက်ကတော့တိုက်ပွဲကြီးမှရုပ်ပြရထားပြရတာတော့အဝတ်တွေကိုယ်တော့ကူးနေတယ်သူတို့စားတောက်တယ်အခုဆိုတော့ဒုက္ခရောက်တယ်ပေါ့နော်။
ကလေးမျိုးနဲ့မိုင်30ခန့်กว่าဝေးတဲ့ရှေးစီးရွာမှာဇူလိုင်လ15ရက်16ရက်နေ့ကတည်းက2ရက်ဆက်တိုက်ပွဲဖြစ်နေတာပါ။တိုက်ပွဲဖြစ်စဉ်မှာတစ်ပတ်စလုံးအကြဆုံးရှိနေတယ်လို့ PDF ဖွဲ့ဘက်ကပြောပါတယ်။ဒါ့အပြင်တိုက်ပွဲတွင်ဒေသခံရွာသားတချို့လည်းတိတ်ဆုံးမှုရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ
်။မရောက်ရှိရဲ့မင်းကြီးတယောက်ကကြားလို့ပြောရွာသားတွေကသူတို့ပြလိုက်လို့အကြဆုံးသွားတာ။အခုလည်းဒီကမှပြောအလောင်းမကောက်ရနေဘူး။ရွာသားတွေကလည်းလျှောက်ပြီးတော့ပဲထွက်တာကြ။အဲ့ဒါသူတို့အနောက်ကနေလိုက်ပြောတယ
်။နှစ်ရက်ဆက်တိုက်ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်တပ်ဘက်ကစုစုပေါင်း15ဦးကြဆုံးပြီးကလေး PDF ဘက်က4ဦးကြဆုံး5ဦးတန်ရာရရှိခဲ့တယ်လို့ကလေး PDF တာဝန်ရှိသူတွေကပြောဆိုခဲ့ပေမဲ့တပ်မတော်ဘက်ကအတည်မပြုပါဘူး။ကလေးမြို့နယ်တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောပါတယ
်။အရှိသီးရွာအဲ့ဘက်မှာတော့ရှိတယ်ဗျ။လေးကတော့ဖြစ်ခဲ့တာရှိတယ်။မမေလူတွေပေါင်းရနေတဲ့အဖွဲ့ရှိတယ်။အဲ့ဒီအဖွဲ့ကိုအရှိသီးရွာရဲ့အရှိဘက်အဖွဲ့မှာကျန်းဘက်အဖွဲ့60လောက်နဲ့အပြည့်အစုံဖြစ်တဲ့အရှိပါကျွန်တော်တို့တာဝန်ရှိတဲ့ဒီမှာကျန်းနေတဲ့သလုံးစုတဲ့ဆက်နက်တလဲရထားရလိုက
်ပြီးခဲ့တဲ့ဇွန်လ28ရက်နေ့ကလည်းဂန်ကောမြို့ကနေကလေးမြို့ကိုတက်လာတဲ့တမတော်စစ်ရင်တန်းကို PDF ဘက်ကနေ2ရက်ဆက်တိုက်မိုင်းဆွဲခြုံခိုတိုက်ခိုက်ခဲ့ပါတယ်ကလေးမြို့မှာ PDF တပ်ဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲပေါင်း9ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်ကလေးမြို့နယ်ဟာကိုဗစ်ရောဂါကူးစက်မှုတံကိုအကြီးကျယ်ခံနေရပေမဲ့စစ်အာဏာသိမ်းမှုကိုနိုင်စင်ကန့်ကွက်ဆန္ဒပြနေပြီးရရလက်နက်တွေနဲ့စန့်ကျင်တော်လှန်နေပါတယ်။ကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။